တမတော်ကာကွယ်ဦးစည်းချုပ်ဒုတိယဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာ၈ရက်ကြာခီးစဉ်အနေနဲ့အိန္ဒိယနိုင်ငံမှာရောက်ရှိနေပါတယ်။ဩဂတ်လ၁ရက်နေ့ကနေ၈ရက်နေ့အထိ၈ရက်ကြာခီးစဉ်အတွင်းမှာဒုတိယဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာအိန္ဒိယကာကွယ်ရေးဝန်ကြီးအပြင်ကြီးရည်လေကာကွယ်ရေးဦးစီးချုပ်တွေနဲ့လည်းတရားတွေ့ဆုံဖို့ရှိပါတယ်။ကာကွယ်ရေးဦးစီးချုပ်ဖြစ်လာခဲ့ပြီးတဲ့နောက်အိန္ဒိယနိုင်ငံကိုသွားတဲ့ခီးစဉ်ဟာဘလောက်ထူးခြားသလဲ။အိန္ဒိယစစ်တပ်နဲ့ဘလို့သဘောတူညီမှုတွေရနိုင်လဲဆိုတာကိုစုံစမ်းထားတဲ့မတ်စုမြတ်မွန်ကဆက်ပြီးတော့တင်ပြပေးမှာဖြစ်ပါတယ်ဗျာ။
ဗုဒ္ဓဟူးနေ့ကအိန္ဒိယနိုင်ငံမှာရောက်နေတဲ့ဒုတိယဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာဒီကနေ့တောက်ကြနေ့မှာတော့နယူးဒေလီမြို့တော်မှာရှိတဲ့အိန္ဒိယကာကွယ်ရေးဝန်ကြီးဌာနကိုသွားရောက်ခဲ့ပါတယ်။မြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ကိုအိန္ဒိယရေတပ်ဗိုလ်ချုပ်ကြီးနာမလ်ဗာမာကလက်ခံပြီးတော့ဂုံပြူတပ်ဖွဲ့နဲ့ကြိုဆိုခဲ့ပါတယ်။သူ့ရဲ့ခီးစဉ်အတွင်းမှာအိန္ဒိယကာကွယ်ရေးဝန်ကြီး AK အန်တိုနီအပြင်အိန္ဒိယတပ်မတော်ကြီးရေလီကာကွယ်ရေးဦးစီးချုပ်တွေနဲ့လည်းတရားစီတွေ့ဆုံဖို့ရှိပါတယ်။ရှေ့ရကြာခီးစဉ်အတွင်းမှာကောလ်ကတာမြို့မှာရှိတဲ့အရှေ့ပိုင်းတိုင်းစစ်ဌာနချုပ်နဲ့ဗီရှာကာပတ်နမ်စိုက်ကမ်းမြို့မှာရှိတဲ့အရှေ့ပိုင်းတိုင်းရေတပ်စခန်းစီကိုလည်းတွားရောက်မှာဖြစ်ပါတယ်။အခုခရီးစဉ်အတွင်းမှာအိန္ဒိယနဲ့မြန်မာစစ်ဖက်ဆက်ဆံရေးတိုးတက်ဖို့အတွက်မြန်မာစစ်တပ်အရာရှိတွေကိုအိန္ဒိယကသင်တန်းတွေပေးရေးတိုက်ပွဲသုံးမဟုတ်တဲ့ပစ္စည်းကိရိယာတွေထောက်ပံ့ရေးကိစ္စတွေကိုဆွေးနွေးသဘောတူကြလိမ့်မယ်လို့အိန္ဒိယဘက်ကလာတဲ့သတင်းတွေမှာဖော်ပြကြပါတယ်။မင်လာကုံမိုင်းနှုံးကအိန္ဒိယဝန်ကြီးချုပ်မန်မိုဟန်စင်းမြန်မာနိုင်ငံကိုလာသွားခဲ့ပြီးတဲ့နောက်မှာအခုလိုမြန်မာကာကွယ်ရေးဦးစီးချုပ်အိန္ဒိယနိုင်ငံကိုသွားရောက်တာဖြစ်ပါတယ်။အခုခရီးစဉ်ဟာနှစ်နိုင်ငံလုံးအတွက်ဘလို့အပြန့်အလှန်အကျိုးရှိနိုင်ပါသလဲ။ဒီမိုကရေစီနဲ့အဖွံ့ဖြိုးတိုးတက်ရေးအင်အားစု NDD ရဲ့သုတေသနဌာနကဦးထေးအောင်ရဲ့သုံးသပ်ချက်ကတော့
မကြာသေးခင်ကမှဗမာပြည်ကိုလာသွားတဲ့အိန္ဒိယဝန်ကြီးချုပ်မန်မိုဟန်စင်းလာသွားတဲ့အချိန်မှာနှစ်နိုင်ငံဆိုးရွားရေးကြားထဲမှာဆွေးနွေးကြရရှိရလို့ကျွန်တော်သိရတာရှိတယ်။အိန္ဒိယနိုင်ငံရဲ့စစ်တပ်တွေမှာသူတို့တင်နန်းနေပေးနေတာကိုထပ်ပြီးတော့တိုးချက်ပေးဖို့လို့နောက်တစ်ခုကလည်းနိုင်ငံခြားမှာပစိပူပေါင်းဆောင်ရွက်မှုတွေကိုတိုးချက်လုပ်ဖို့လို့ဒါမျိုးတွေကိုဗမာဘက်ကတောင်းဆိုတာရှိတယ်လို့အိန္ဒိယကလည်းပဲဒီဗမာနိုင်ငံအတွင်းမှာပေါ့နော်စစ်စခန်းတွေဖွင့်ပြီးတော့အိန္ဒိယနေခွတ်ထုတ်ဖို့လုပ်နေတဲ့အာတန်တို့ကတဲ့တပုံတွေပေါ့နော်နောက်ပြီးတော့နာသတပုံတွေဒီတပုံတွေကိုဗမာဘက်မှာလက်မခံဖို့ဆိုတဲ့တောင်းဆိုချက်တွေလည်းရှိရလေအဲ့တော့နိုင်ငံတမရော်တွေကအပြန်အလှန်အကျိုးစီးပွားအတွက်ပေါ့လေအခုလိုသွားရောက်တာမျိုးဖြစ်ဖို့များပါတယ
်အိန္ဒိယမြန်မာနယ်စပ်မှာခိုးအောင်းနေတဲ့အိန္ဒိယခွဲထွက်ရေးသဘုံတွေကိုရှင်းလင်းရေးအတွက်မြန်မာဘက်ကအခုအညီကိုလိုအပ်တာကြောင့်အိန္ဒိယနိုင်ငံအနေနဲ့မြန်မာနဲ့စည်ရေးဆက်ဆံရေးကိုပို့ပြီးတော့ခိုင်မာအောင်လုပ်ဖို့အရေးကြီးတယ်လို့အရှိမျော်မူဝါဒကိုကျင့်သုံးတဲ့အိန္ဒိယနိုင်ငံအတွက်မဟာဗျူဟာအရာလဲမြန်မာနိုင်ငံနဲ့ဆက်ဆံရေးကောင်းဖို့အရေးကြီးတယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်ဒါကြောင့်လဲဒီမိုကရေစီရေးကိုအားပေးခဲ့တဲ့အိန္ဒိယနိုင်ငံဟာအရင်မြန်မာစစ်အစိုးရလက်ထက်မှာတည်းကပြန်ပြီးတော့မြန်မာနဲ့ဆက်ဆံရေးကောင်းအောင်စ조사ခဲ့တာဖြစ်တယ်လို့ဦးထေးအောင်ကပြောပါတယ်
။အိန္ဒိယဘက်ကဗမာပြည်ကိုငွေချီးတာမျိုးလို့စစ်တပ်တန်းတွေမှာခေါ်ပေးတာမျိုးလို့နောက်ရေတပ်ချင်းတွေပူးပေါင်းပြီးရေတပ်လေးပင်ပေါ်တွေမှာဖိတ်ကြားတာမျိုးလို့ဒါမျိုးတွေပြန်လုပ်ပြီးတော့ဗမာအစိုးရကိုပြန်ချော့ရတဲ့သဘောမျိုးပေါ့နော်။အခုနောက်ပိုင်းဆိုလို့ရှိရင်နှစ်နိုင်ငံတပုံတွေတပုံခေါင်းဆောင်တွေကိုဟိုဘက်ဒီဘက်ဖမ်းပြီးတော့အပြန်လန်လဲလေဟာတောင်မှာပဲရှိတာကျွန်တော်တွေ့ရတာရှိတယ
်ဒုတိယဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာကာကွယ်ရေးဦးစီးချုပ်ယာလူယူခဲ့ပြီးတဲ့နောက်2012ခုနှစ်နိုဝင်ဘာလတုန်းကတရုတ်နိုင်ငံကိုပထမဆုံးသွားခဲ့ပြီးတော့2012ခုနှစ်ဇန်နဝါရီလမှာထိုင်းနိုင်ငံကိုသွားရောက်ခဲ့ပါတယ်အခုအိန္ဒိယခီးစဉ်ကတော့တတိယမြောက်နိုင်ငံခြားခီးစဉ်ဖြစ်ပြီးတော့ရှစ်တပတ်ဗုဒ္ဓဟူးနေ့အထိအိန္ဒိယနိုင်ငံမှာရှိနေမှာဖြစ်ပါတယ်ရှင်